ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်တွေအပေါ်ပေါ်တော့အကောင့်ထယ်ဖို့ဆောင်ရွက်နိုင်မှုဝန်ကြီးကိုဦးဆောင်ပြီးတော့ဒီကော်မတီတရက်ကိုမနေ့ကရက်စွဲနဲ့ဒီဖွဲ့စည်းလိုက်တယ်ဆိုနိုင်ငံတော်သမ္မတရုံကထုတ်ပြန်တာလည်းတွေ့ရပါရှင်ဒီမှာပေါ့နော်လုပ်ငန်းစဉ်တွေဘယ်တော့လောက်စအကောင့်ထယ်ဖို့မလဲ
ဒီသူအတွက်အကျိုးရှိမဲ့ဟာဆိုရင်အချက်ချင်းကောင့်ထယ်ဖို့မှာမဆိုင်မတော့တုံ့ပြန်ဆောင်ရွက်ရမယ်ဆိုရမှုကျွန်တော်တို့မှာရှိတယ်အကျိုးရှိမဲ့ကိစ္စတွေကိုလက်ရှိအခြေအနေထက်ပို့ပြီးတော့ကောင်းလာမယ်ဆိုတဲ့ကိစ္စတွေကိုလိုအပ်နေတဲ့ကိစ္စတွေကိုဒါမဆိုင်မတော့ကျွန်တော်တို့တချင်ကောင်တဲ့ပုံမှာဖြစ်ပါတယ
်ဒီအကောင့်ထဲပေါ်ဆောင်ရွက်ရည်ကော်မတီကိုပေါ့နော်လိုအပ်တဲ့အကြံဉာဏ်တွေပေးနိုင်မှုကိုလည်းဒီအကြံပေးအဖွဲ့ကိုပေါ့နော်ဆက်လက်ဖွဲ့စည်းသွားဖို့ရှိတယ်ဆိုပြီးတော့လည်းဒီထုတ်ပြန်ကြေညာချက်ထဲမှာတွေ့လို့ပါဝန်ကြီးရဲ့ဒါတော့ဒါနိုင်ငံတော်သမ္မတအမိန့်နဲ့ပဲဖွဲ့စည်းမှာလာဝန်ကြီးတို့ကော်မတီနဲ့ပေါ့နော်ဒီအဖွဲ့နဲ့ရောဘယ်လိုပူးပေါင်းဆောင်ရွက်ဖို့အနေအထားတွေများရှိမလဲလို့ပါရှင
်ဖွဲ့စည်းတဲ့အမိန့်ကိုတီးခြားထုတ်ပြန်မှာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီအဖွဲ့ထုတ်ပြန်လာလို့ရှိရင်ဘယ်သူတွေပါတယ်ဘယ်လိုအကြံပေးမယ်လို့ရှိတယ်ဆိုတာပေါ်လာမယ်လေအခုကျွန်တော်တို့လည်းမသိသေးဘူးခင်ဗျာကျွန်တော်တို့ကကျွန်တော်တို့လုံးဝမဲ့လုပ်ငန်းတွေမှာပထမဦးဆုံးကျွန်တော်တို့လုပ်နေတာကတော့ကျွန်တော်တို့လည်းပုံမှန်ပြည်သူအကျိုးအတွက်ကိုဘယ်လိုဟာတွေဘယ်လိုအကျိုးရှိမလဲဆိုတော့ကျွန်တော်တို့ငကိုရီကလှုပ်ဆောင်နေတယ်ကျွန်တော်တို့ရခိုင်ပြည်နယ်ဒီတင်ငယ်ရေးကြီးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာငကိုရီကကော်မတီကရှိပြီးသားပိုကော်မတီလည်းရှိပြီးသားလုပ်ငန်းကော်မတီလည်းရှိပြီးသားအဲ့ဒီအလုပ်တွေမှာကျွန်တော်တို့လုပ်နေတဲ့အလုပ်တွေရှိပါတယ်အဲ့ဒီလုပ်နေတဲ့အလုပ်တွေကတကယ်အကျိုးရှိမဲ့အလုပ်တွေကိုကျွန်တော်စထားရလည်းရှိတယ်လုပ်နေတဲ့တန်းလန်းတွေလည်းရှိတယ်ဒါတွေကိုဆက်တဲ့အကောင့်ထဲပေါ်ရင်းရနေပြီးတော့အကြံပြုချက်တွေအပေါ်မှာလည်းကြည့်လိုက်တဲ့အခါကျတော့တချို့ဟာတွေကကျွန်တော်တို့လုပ်တဲ့လုပ်ငန်းတွေမှာဆက်လုပ်ရမယ့်အလုပ်တွေလည်းပါနေတာရှိတယ်ဆိုတော့ကျွန်တော်တို့လုပ်ကြတော့ကျွန်တော်တို့ဆက်လုပ်နေမယ်အကြံပြုချက်တွေကိုကြတော့ကျွန်တော်ဒီကော်မတီမှာပါတဲ့လူတွေကနေပြီးတော့ကြီးညက်အောင်သူတို့ကြီးချွမယ်ဆွေးနွေးကြမယ်လေ့လာကြမယ်အဲ့လိုလုပ်တာကဘာကြောင့်လုပ်တာလဲဆိုတော့လက်ရှိပကတိမြေပြင်ရဲ့အခြေအနေနဲ့လည်းကျွန်တော်ကဆက်ဆက်ပြီးတော့ဆောင်ရွက်မှာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ဒီအကြံပြုချက်တွေပေါ်မှာကြီးညက်တယ်ဆိုလို့ရှိရင်မြေပြင်အခြေအနေကိုကျွန်တော်ကနေသုံးသပ်ဖို့လိုပါတယ်နံပါတ်1ကသုံးသပ်ပြီးတော့မြေပြင်အခြေအနေကိုသုံးသပ်ပြီးမှလာတကယ်ပြည်သူအကျိုးရှိမဲ့ကိစ္စကိုအကောင့်ထဲပေါ်မှာဖြစ်ပါတယ်ဒါကြတော့ကျွန်တော်ကမဆိုင်မတော့အကောင့်ထဲပေါ်မှာဖြစ်ပါတ
ယ်ဝန်ကြီးဦးဆောင်ပြီးတော့ဖွဲ့စည်းလိုက်တယ်ပေါ့နော်ဒီကော်မတီမှာဆိုရင်ဒါအမြဲတမ်းအတွင်းဝင်တွေညွှန်ကြားရေးမှူးချုပ်တွေဒုတိယဝန်ကြီးတွေပေါ့နော်ဒါထက်သွင်းဖွဲ့စည်းထားတာမျိုးလည်းတွေ့ရတယ်ဒီအနေထားရပေါ့နော်ဒါအကြံပေးအဖွဲ့ဟိုထပ်မံဖွဲ့စည်းလာတဲ့အခါမျိုးမှာကြတော့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေဟိုဒေသခံတွေရောပါဝင်လာနိုင်တဲ့အနေထားအများရှိမလား
အဲ့ဒါကျွန်တော်မသိသေးဘူးခင်ဗျာဖွဲ့စည်းတဲ့အမင်းကိုတရားထုတ်ပြန်မှာဆိုတော့အဓိကကတော့ဒီမှာပြည်ရင်းပြပပညာရှင်တွေလည်းပါတယ်ဘာသာရေးဆိုင်ရာကျွမ်းကျင်တွေလည်းပါတယ်အတွေ့အကြုံရှိသူတွေလည်းပါတယ်လို့ဆိုတဲ့အတွက်ကြောင့်တော့လိုအပ်တဲ့သူတွေတော့ပါလာမှာဖြစ်ပါတယ
်ကော်မတီအနေနဲ့ပေါ့နော်ဟိုဆောင်ရွက်ချက်တွေကိုလေးလတစ်ကြိမ်ထုတ်ပြန်ဖို့လည်းရှိတယ်လို့လည်းဟိုတွေ့ရပါတယ်ရှင်ကော်မတီရဲ့တက်တန်းကရောဒီအစိုးရတက်တန်းတစ်လျှောက်လုံးရှိနေနိုင်မလားဘလို့အခြေအနေများရှိမလဲလို့ပါရှင
်ကျွန်တော်ဒီလိုကော်မတီဖွဲ့ထားပြီးရင်ဆိုဒါအကောင့်ထယ်ဖို့လေဆိုတော့ကျွန်တော်တို့အကောင့်ထယ်ဖို့တဲ့အခြေအနေပေါ်မူတည်တယ်အဲ့ဒီအကောင့်ထယ်ဖို့တဲ့ကာလဘယ်လောက်ကြာမလဲဆိုတာလည်းအခုကျွန်တော်တို့ဖြစ်နေတဲ့အခြေအနေကိုသုံးသပ်ပြီးတော့တော့ဒီအကြံပြုချက်ဒီပေါ်မှာလည်းကျွန်တော်တို့သုံးသပ်လေ့လာဖို့လိုတယ်အတွက်ကြောင့်ဒီအချိန်ကာလကိုအခုပြောလို့မရပါဘူ
းဝင်းကြီးဒီကော်မတီရုံးကိုလည်းတိကျဖွင့်လှစ်ဖို့ရှိတယ်ဆိုပြီးတော့တွေ့ရပါတယ်ဒီရုံးကရောရခိုင်ပြည်နယ်အတွင်းမှာပဲဖွင့်ဖို့ရှိမလား
ဒါကိုကျွန်တော်တို့ညှိနှိုင်းဖို့လိုတယ်ကျွန်တော်တယောက်ရဲ့သဘောဆန္ဒဥက္ကဋ္ဌရဲ့သဘောဆန္ဒတစ်ခုရနေမရဘူးဒါကြောင့်မလို့ကျွန်တော်ညှိနှိုင်းဖို့အတွက်အစည်းအဝေးခေါ်ထားတယ်အဲ့ဒီနိုင်ပြင်းတော့တည်ရမှာဖြစ်ပါတယ်အများဆုံးကျွန်တော်ဒီလူတွေခေါ်မှာ
ကော်မတီမှာပါဝင်တဲ့အဖွဲ့ဝင်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတော်သမ္မတရုံးတို့အစိုးရအဖွဲ့တွေကဖြည့်ဆည်းပေးရမယ်ဆိုတာမျိုးလည်းကျမတို့တွေ့ရပါတယ်ရှင်ဒီသဘောတရားအရာကြတော့ဒီတက်မတော်ကလုံခြုံရေးယူမဲ့သဘောမျိုးမဟုတ်ဘဲနဲ့အစိုးရဘက်တို့ဒီသမ္မတရုံးတို့ကပဲဟိုလုံခြုံရေးဆောင်ရွက်ပေးမယ်အနေထားလို့ပြောနိုင်မလားဘလို့အခြေအနေ
ကျွန်တော်တို့ရလေဒီဟာဒီဆောင်ရွက်တဲ့နေရာမှာအကုန်လုံးချိတ်ဆက်ပေါက်ဆက်ညှိနှိုင်းပြီးတော့ဆောင်ရွက်ကြတာရှိပါတယ်ဒါကြောင့်မလို့ဒီအစိုးရအဖွဲ့ကလုံခြုံလုပ်ထိုက်တဲ့ဒီလုံခြုံရေးနဲ့ပတ်သက်တာကိုဆောင်ရွက်မှာဖြစ်ပါတယ်သမရယုံကလည်းလုပ်တင်လုပ်ထိုက်တဲ့လုံခြုံရေးနဲ့ပတ်သက်တဲ့အားတွေကိုညှိနှိုင်းဆောင်ရွက်ပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်
ဝန်ကြီးချိန်ပေးပြီးဖြေပေးရ RFA ကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကျွန်တော်လည်းဟုတ်ကဲ့
ဟုတ်ကဲ့ရှင်